Bangladesh နိုင်ငံမှာရောက်နေကြတဲ့တိုင်းငံနဲ့ရှိနေတဲ့ Ranger ဒုက္ခသည်တွေကထောင်ကနန်းလောက်ဟာသူတို့ကိုရွှေ့ပြောင်းမှုအတွက် Bangladesh အာဏာပိုင်စီစဉ်နေတဲ့ Bangladesh ပင်လယ်ော်တွေကကျုံကိုပြောင်းရွှေ့ပေးဖို့သဘောတူထားကြတယ်လို့ Bangladesh တောင်ရှိသူတွေကပြောပါတယ်အဲ့ဒီနေရာဟာ modern ဆိုလို့ရှိရင်ရေလွှမ်းမှုခဲ့တဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒုက္ခသည်တွေရောကုညီအဖွဲ့တွေကပါစိုးရိမ်တကြီးနဲ့ကန့်ကွက်နေကြတာဖြစ်ပါတယ်လူဦးရေတသန်းဝန်းကျင်ရှိနေတဲ့ဒုက္ခသည်စခန်းအတွင်းမှာနေထိုင်ရေးခက်ခဲမှုတွေကြောင့်ဒုက္ခသည်တသိန်းလောက်ကိုအဲ့ဒီနေရာကိုပို့ဖို့အတွက် Bangladesh အာဏာပိုင်တွေဘက်ကလူလာနေတာဖြစ်ပါတယ်အဲ့ဒီကျုံကိုပြောင်းရွှေ့ဖို့အတွက်ဒုက္ခသည်6000 9000လောက်လူလာလက်ခံထားတယ်လို့ Bangladesh နိုင်ငံဒုက္ခသည်များဆရာမဟာမင်းကြီး Mabut Alam က AFP သတင်းဌာနကိုပြောပါတယ်ဘယ်တော့ပြောင်းမလဲဆိုတဲ့အတိအကျကိုတော့သူမပြောပေမဲ့အဲ့ဒီလုပ်ငန်းထဲမှာပေါင်ပတ်သက်နေတဲ့ရည်တဲ့အရာရှိတူကတော့လာမယ့်ဒီဇင်ဘာလလောက်မှာအစီအစဉ်ကိုစပြီးတော့တရက်ကိုလူ900လောက်စီကိုပြောင်းပေးသွားမယ်လို့ပြောပါတယ်။ဒုက္ခသည်စခန်းအတွင်းမှာရှိတဲ့ Ranger ဒုက္ခသည်တွေကို VUE ကမေးကြည့်တဲ့နေရာမှာတော့စခန်းတာဝန်ခံတွေကတစင်အဲ့ဒီကျုံးကိုသွားလို့တဲ့လူတွေကိုစီရင်ကောက်ခံနေတယ်လို့သိရပါတယ်။တချို့ကစီရင်ပေးထားတယ်လို့စခန်းခေါင်းဆောင်တွေနဲ့သွားကျင်သူတွေကိုအဲ့ဒီနေရာကိုကြိုတင်သွားလေ့လာနိုင်ဖို့လည်းစီစဉ်ပေးနေတယ်လို့ကုတုပလောင်စကန်ကဥမ္မောင်မောင်က view ကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကမ်းခြေကနေပြီးတော့တနအီခီးလောက်သွားရတဲ့အဲ့ဒီကျွန်းကို Ranger ဒုက္ခသည်တွေကိုရှေ့ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ခရဲကစီစဉ်နေတာဖြစ်ပါတယ်လိုခဲ့တဲ့နှစ်20လောက်ကမှပင်လယ်ထဲပေါ်လာတဲ့အဲ့ဒီကျွန်းဟာနေထိုင်ဖို့မသင့်တော်ဘူးဆိုပြီးတော့ကုညီအဖွဲ့တွေကထောက်ပြနေပါတယ်2018ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပြီးနောက်ဒုက္ခသည်အများအပြားအင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါဒီလူတွေကို Ranger လို့သုံးလို့မှာမြန်မာဆွေရကလက်မခံပေမဲ့သူ့ကိုနေရာပြန်ခေါ်ဖို့တော့စီစဉ်ထားပါတယ်ခင်ဗျာ